ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေဟာမောင်တော်ဘူးသီးတောင်နဲ့ရသေတောင်မြို့နယ်တွေမှာရှိတဲ့ရဲစခန်းပေါင်း30ကျော်ကိုတပြိုင်တည်းတိုက်ခိုက်ခံခဲ့တာကစတင်ခဲ့တာပါဒီတိုက်ခိုက်မှုမှာညသန်းကောင်ကျော်အချိန်မှာတပြိုင်တည်းတိုက်ခိုက်ခဲ့တာဖြစ်တာကြောင့်ကြိုတင်ကြံစင်မှုဖြစ်တယ်ဆိုတာသိကြပါတယ်အဲ့ဒီမှာကြဆုံးသွားသူ12ဦးဒဏ်ရာရှိသူ12ဦးရှိတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်အဲ့ဒီနောက်ဒေသခံတိုင်းရင်းသားတွေအသက်ခံရတဲ့သတင်းတွေအပြင်ဟိနူဘာသာဝင်တွေအသက်ခံရတဲ့သတင်းနဲ့ဒေသခံတွေထွက်ပြေးတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်။တမတော်အနေနဲ့လည်းရခိုင်ပြည်နယ်တွင်းကိုအားဖြည့်ဝင်ရောက်ပြီးအကြမ်းဖက်သမားတွေကိုရှင်းလင်းပါတယ်။ဒီနေရာမှာသတင်းတွေကိုကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ပေးတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကလည်းထုတ်ပြန်ပါတယ်။ဒီနေရာမှာကွဲပြားမှုတချို့စတင်လာပါတယ်။အဲ့ဒါကတော့ပြည်တွင်းကသတင်းဂျာနယ်တွေနဲ့ပြည်ပသတင်းဌာနတွေထုတ်ပြန်မှုကွဲလွဲနေတာပါပြောရမယ်ဆိုရင်သတင်းရင်းမြစ်ကနှစ်ခုရှိနေတာကြောင့်ပါမြန်မာအာဏာပိုင်တွေဘက်ကထုတ်ပြန်တဲ့သတင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကသတင်းရင်းမြစ်တွေကဖြစ်ကြပါတယ်အဲ့ဒီသတင်းရင်းမြစ်နှစ်ခုကတချို့ဆိုရင်စန့်ကျင်ဘက်သတင်းမျိုးတွေအထိဖြစ်လာတာတွေ့ရပါတယ်ဒီအခြေအနေတွေနဲ့ပတ်သက်ပြီးသတင်းသမားတူဖြစ်တဲ့စီသူအောင်မြင့်ပြောပြတာက
အမှန်ပဲဒီနိုင်ငံတကာသတင်းဌာနတွေရဲ့ပြည်တွင်းသတင်းဌာနတွေရဲ့နှမျိုးဖြစ်နေတယ်နှစ်ဖက်ဖြစ်နေတယ်ပြည်တွင်းသတင်းဌာနတွေကြတော့အားလုံးကိုအစိုးရကနေပြီးတော့မှနောက်ပြီးတော့မှစစ်မှုရဘက်ကနေပြီးတော့မှအာယုံစိုက်စီခြင်းနဲ့သတင်းတွေထုတ်ပြန်ပေးနေတဲ့အဲအကြမ်းဖက်မှုဖြစ်ပြီးတဲ့နောက်မှာရခိုင်တိုင်းသားတွေနောက်အိမ်မှာရှိတဲ့ဟိန္ဒူဘာသာဝင်တွေအကုန်လုံးဒီကနေပြီးတော့မှဟိုထွက်ပြေးကြရတယ်ဒုက္ခရောက်ကြရတယ်အဲ့ဒီဟာတွေကိုသွားပြီးတော့မှအဲကူညီပေးနေကြရတယ်ဆိုတဲ့သတင်းတွေကိုဒီဘက်မှာဦးစားပေးပြီးတော့မှထုတ်နေကြတယ်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့တပိညောရှိတယ်ဆိုတဲ့ကိစ္စမျိုးတွေကိုဒီဘက်မှာဘာမှပြောတာဆိုတာတွေမရှိဘူးအလားတူပဲဟိုတစ်ဖက်ကနိုင်ငံတကာသတင်းထားတာဆိုလဲ CNN လည်းကျွန်တော်ကြည့်ဖြစ်တယ်ဒီရက်ပိုင်းမှာဆိုရင်သူတို့တွေကလည်းဒီပြဿနာကိုတင်ပြတဲ့စီမှာဟိုတမတော်နဲ့အစိုးရအဖွဲ့ကပဲဖိနှိပ်လို့ပေါ့နော်အဲဒုက္ခတွေဒီတပိ2000ကျော်လောက်ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်သွားတယ်ဆိုတဲ့ဟာမျိုးတွေကိုပဲဆောင်းပြီးတော့မှဖော်ပြနေတာတွေ့ရတယ်ဒီဘက်မှာတိုင်းသားတွေအဲဒုက္ခရောက်နေတဲ့ဟာတွေကိုလည်းသူတို့လည်းမဖော်ပြဘူးဆိုတော့နှစ်ဖက်စလုံးကိုကျွန်တော်ကြည့်ရင်မပြည့်စုံဘူးမပြည့်စုံရဲနဲ့ဒီဘက်ကရှူတော့ကလည်းအတူတူသိသလောက်ပဲပြောနေဟိုဘက်ကလည်းဟိုဘက်ကသိသလောက်ပဲပြောနေ
သူအမြင်အရနှစ်ဖက်စလုံးဟာမပြည့်မစုံနဲ့ဘက်လိုက်ပြီးသတင်းတွေတင်နေတာဖြစ်တယ်လို့ဆိုပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးပြည်ပမှာနှစ်ပေါင်းများစွာနေထိုင်ခဲ့သူသတင်းသမားဦးစင်လင်းကတော့လူအခွင့်အရေးမျိုးစုံကိုချိုးဖောက်ခဲ့မှုတဲ့မြန်မာနိုင်ငံမှာအနာပိုင်တွေရဲ့သတင်းထုတ်ပြန်မှုအပေါ်မှာအပြည့်ပြည့်ဆိုင်ရာသတင်းမီဒီယာတွေကစမ်းစစ်မှုတွေရှိနေတယ်လို့ဆိုပါတယ်
။တော်ငဲ့တဲ့ဒီအနှစ်20အစိတ်တုန်းကသတင်းမှောင်ချထားတဲ့ဒဏ်ဟာဒီကနေ့အကြည့်ပြန်ပြီးတော့အဲဝက်ခံရတာပါပဲ။အဲ့လိုပြောရမှာပေါ့။သက်ဆိုင်တဲ့ဒီအစိုးရဘိုင်းနဲ့ဖြစ်ဖြစ်ဒီထဲမှာရှိနေတဲ့တကယ်ဟို resource person တွေပဲဖြစ်ဖြစ်ပေါ့နော်။သူတို့စီကိုနိုင်ငံသားသတင်းဌာနတွေကမေးတဲ့စာနဲ့ခါလဲအစိုးရရရှိတွေကတော့မဖြေဘူးလေဘာလို့လဲဆိုတော့သူတို့ကလည်းအထက်ကဖွင့်ပြရမရှိရင်ဖြေလို့မရတာဒီကဒီခါကျတော့သူတို့ကမှန်ပြီဖြစ်စေမှားပြီဖြစ်စေဘာမှမဖြေဘဲနဲ့ရင်ကုန်နှုတ်ပိတ်နေလိုက်ကြတာပေါ့ကြံတဲ့ဒီအပညာရနယ်ပယ်ကပညာရှင်နယ်ပယ်ကနော်စာရေးဆရာသတင်းစာဆရာစတဲ့ဒီဘက်ကပုံပုံများလဲအလားတူပဲနော်အစိုးရကရန်လုံးမှာပြဿနာရှာမှာဆိုးတဲ့ခါကြတော့သူတို့လည်းပဲတောင်းတောင်းအားမပြောတော့ဘူး။ဒါကြောင့်မလို့အရင်တော့ဖြစ်ခဲ့တဲ့သတင်းတွေထဲမှာနိုင်ငံတကာကအိန္ဒိယနိုင်ငံတွေကိုပဲကိုးကားပြီးတော့သတင်းဌာနတွေကိုကိုးကားပြီးရေးခဲ့တယ်။နောက်အဲ့ဒါအပြင်ဒီလူခွင့်ရေးစောင့်ကြည့်အဖွဲ့တွေရဲ့နော်သတင်းအချက်အလက်တွေကိုပဲသူတို့ကကြားယူပြီးတော့ရေးခဲ့တယ်။အဲ့တော့ဒီလူခွင့်ရေးသတင်းသမားတွေအပါအဝင်အိန္ဒိယပြည်သားတွေကမြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေသူတို့ဘယ်လိုရသလဲလို့ဆိုရင်သူတို့လည်းပဲပြောရရင် second hand သတ်ထင်းပဲเนาะတစ်ဆင့်ကြားပဲသူတို့စီရောက်တဲ့ခါမှာအနည်းဆုံးသတင်းက3ဆင့်4ဆင့်5ဆင့်လောက်ဖြစ်သွားပြီဒါကြောင့်မလို့သတင်းအတိအကျအမှန်ကန်ဒီဟိုတုံးကလေးကမဖြစ်ပေါ်ခဲ့ဘူးဆိုတော့ဒါကြောင့်မလို့မြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းတွေဆိုလို့ရှိရင်เนาะအလွန်အမတန်ချဲ့ကားပြီးတော့ပြောကြရေးကြတာဒီခံရတယ်အဲ့ဒါဘာကြောင့်လဲဆိုရင်မြန်မာနိုင်ငံဆစ်အစိုးရရဲ့သတင်းစာလွတ်လပ်ခွင့်ကိုရိုက်ချိုးထားတယ်ပိတ်ပင်ထားခဲ့တဲ့အတွက်ကြောင့်မို့လို့ဒီကနေ့အထိအဲ့ဒီအစင်လာကြီးကဆွမ်းမုတ်ကြီးဆိုးနေတယ
် ဦးဇင်လင်းပြောပြသွားတာပါဒီအခြေအနေတွေအရမြမအာနာပိုင်တွေထုတ်ပြန်တဲ့သတင်းတွေထက်အပြည်ပြည်ဆိုင်ရာသတင်းဌာနတွေကပြောတဲ့သတင်းတွေကိုကဘာကသိပြီးမြမနိုင်ငံကိုပြစ်တင်ဆန္ဒပြမှုတွေဖြစ်ပေါ်လာပါတယ်ဒီအတွက်ပြည်တွင်းကမြမပြည်သူတွေအနေနဲ့အတော့ကိုဒေါသထွက်ရပါတယ်ဒီလိုအခြေအနေမှာသတင်းမှန်ကိုခြုံငုံမိဖို့မြမအာနာပိုင်တွေအနေနဲ့သတင်းသမားတွေကိုတွာလာခွင့်ပို့ပေးဖို့လိုတယ်လို့အကြံပြုချက်တွေထွက်ပေါ်လာပါတယ
်အခုဆိုရင်ဆွေအဖွဲ့ကလည်းအဲ့ဒီဒေသတွေကိုခေါ်သွားတာပြိပခဖြစ်ပြီးတဲ့နောက်မှာအခုဆိုနှစ်ချိန်ရှိပြီအကျွန်တော်တို့တွေ့နေရတယ်ဒါနိုင်ငံတကာသတင်းဌာနတွေတကယ်လည်းသူတို့ခေါ်သွားတယ်ခေါ်သွားတဲ့ခါကျတော့အဲ့ဒီဥစ္စာတွေကိုသူတို့ကလည်းပြောမယ်ဆိုမယ်ဆိုရင်ဒါနှစ်ဖက်မျှတတဲ့သတင်းတွေသူတို့ဒီမှာပေါ်လာနိုင်တယ်အဲ့ပြည်တွင်းကမီဒီယာတွေကိုကြတော့အဲ့လိုမျိုးပေါ်ပြပေးပါလို့တောင်းဆိုဖို့ကခက်ခဲတယ်ဘာဖြစ်လို့လဲဆိုတော့ပြည်တွင်းမှာကသူရပဲပြောတာဝန်ရှိတဲ့လူတွေက ARSA အဖွဲ့ကိုအချမ်းဖက်အဖွဲ့ဆိုပြီးတော့မှသတ်မှတ်ထားတယ်အဒီအဖွဲ့ကိုထောက်ခံရေးသားတာဘာညာတွေကိုအကျံဖက်ဥပဒေနဲ့အရေးယူမယ်ဆိုပြီးတော့မှချိန်ချောက်ထားတာရှိတယ်ဆိုတော့ဒီမှာအမှန်ကိုပြောရဖို့ဆိုတာကတော့တိုင်းပြည်ထဲမှာတော်တော်ခက်တယ်အဲ့ဒီချိန်ချောက်မှုရောက်ဖြစ်နေတယ်လို့ကျွန်တော်ထင်တယ
်ဒါကတော့မြန်မာသတင်းသမားစီသူအောင်မြင့်ပြောပြသွားတာပါတကယ်ကထွက်ပေါ်လာတဲ့သတင်းတွေဟာတိုင်းပြည်ရဲ့တိတ်ခါကိုထင်ဟပ်စေတာကတော့သိကြပါတယ်ဒီအတွက်အရေးကြီးဆုံးကပွင့်လင်းမြင်သာမှုသာဖြစ်ပါတယ်ပွင့်လင်းမြင်သာမှုမရှိခြင်းဟာပြည်သူကိုတဲ့မှန်ကိုဖုံးကွယ်ခြင်းလို့ပြောရမှာမဟုတ်ပါလားခင်ဗျာ